ဘန်ကောက်မြို့ကအာဆီယံအစည်းအဝေးမှာရောမြမအရေးဘာတွေဆွေးနွေးသလဲဆိုတာကြည့်ကြရအောင်ပါ52ကြိမ်မြောက်အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုထိုင်းနိုင်ငံဘန်ကောက်မြို့မှာဇူလိုင်လ30ရက်နေ့ကနေဩဂုတ်လ2ရက်နေ့အထိကျင်းပနေတာပါအစည်းအဝေးမှာရှစ်တောင်အရှာဒေသဆိုင်ရာနိုင်ငံရေးစီးပွားရေးနဲ့လုံခြုံရေးတွေအပြင်မြန်မာနိုင်ငံကရိုဟင်ဂျာအရေးကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်အပြည့်စုံကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင
်ဇူလိုင်လ30ရက်နေ့ကစပြီး4ရက်ကြာကျင်းပနေတဲ့ရှစ်တောင်အရှာနိုင်ငံများအဖွဲ့အာဆီယံရဲ့52ကြိမ်မြောက်နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးဖွင့်ပွဲအခမ်းအနားကိုအဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ခဲ့ပါတယ်မြန်မာကိုယ်စားလှယ်အဖွဲ့ကတော့အပြည်ပြည်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကဦးဆောင်တက်ရောက်ခဲ့ပါတယ်ထိုင်းနိုင်ငံဝန်ကြီးချုပ်ပရချတ်ချန်အိုချာကိုရိုင်ဖွင့်ပွဲအခမ်းအနားကိုတက်ရောက်ပြီးမိန့်ခွန်းပြောကြားခဲ့ပါတယ
်ในการแปลเจตนารมณ์สู่การปฏิบัติและการสร้างสรรค์ผลลัพธ์ที่เป็นรูปธรรม
ကျွန်တော်တို့ချမှတ်ထားတဲ့မျှော်မှန်းချက်တွေနဲ့ပြီးခဲ့တဲ့6လကစပြီးရှောင်းလန်းခဲ့တဲ့ခီးဘလောက်ရောက်နေပြီလဲဆိုတာကိုဒီနှစ်အစည်းအဝေးမှာပြန်လည်သုံးသပ်နိုင်ဖို့အခွင့်အရေးရရှိမယ်လို့မျှော်လင့်ပါတယ်။ဒီမျှော်လင့်ချက်တွေကိုလက်တွေ့ဖြစ်မြောက်အောင်အကောင့်ထဲပုံနိုင်မဲ့နည်းလမ်းတွေရှာဖွေနိုင်ဖို့အခွင့်အရေးလည်းရရှိမယ်လို့မျှော်လင့်တယ်လို့တကဘာလုံးကကျွန်တော်တို့ရဲ့မိတ်ဖက်နိုင်ငံတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့လူမှုအဖွဲ့အစည်းတွေကိုအခြေခံပြီးခိုင်မာတဲ့ရလဒ်တွေကိုဖန်တီးပေးနိုင်လိမ့်မယ်လို့ညွှန်းလင့်ထားပါတယ
်။အရှင်ထိုင်းနိုင်ငံနိုင်ငံခြားရေးဝန်ကြီးဒွန်ပရာမိုဒွိနိုင်းကလည်းအာဆီယံအဖွဲ့ကိုပိုပြီးစည်းလုံးညီညွတ်ခိုင်မာဖို့ညွှန်းလင့်နေတယ်လို့လည်းပြောပါတယ်။တောင်တရုတ်ပင်လယ်နယ်မြေအငင်းပွားမှုကိစ္စ၊နျူကလ িয়ার ဆွေးနွေးပွဲနဲ့ဒေသတွင်းလုံခြုံရေးဆိုင်ရာချင်းချောက်မှုတွေဟာအစည်းအဝေးမှာထိတ်တန့်ဥစားပေးဆွေးနွေးမယ့်အကြောင်းအရာတွေဖြစ်ပါတယ်။ American, Japan နဲ့တောင်ကိုရီးယားနိုင်ငံတွေကလည်းကိုရီးယားကျွန်းဆက်တည်ငြိမ်ရေးသုံးပွင့်ဆိုင်ဆွေးနွေးကြဖို့ရှိနေပါတယ်။အာဆီယံနိုင်ငံခြားရေးဝန်ကြီးများအကြားမြန်မာနိုင်ငံနဲ့ပတ်သက်လို့ရိုဟင်ဂျာဒုက္ခသည်များအရေးကိုလည်းတိကျဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲအပြီးမှာတော့ထိုင်းနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဘူစာတီစန်တီပီတက်စ်ကသတင်းတောက်တွေကိုအခုလိုပြောကြားခဲ့ပါတယ
်။ ASEAN supports the processes of the displaced persons in the Rakhine state. Our chairmanship in January
ကျမတို့ထိုင်းနိုင်ငံအာဆီယံဥက္ကဋ္ဌတာဝန်ကိုဇန်နဝါရီလမှစတင်ရယူစဉ်ကတည်းကအာဆီယံအနေနဲ့ရခိုင်ပြည်နယ်ကရွှေပြောင်းခံရတဲ့လူတွေနဲ့ပတ်သက်တဲ့လုပ်ငန်းစဉ်ကိုထောက်ခံခဲ့ပါတယ်။ကျမတို့အနေနဲ့ခိုင်မာတဲ့လုပ်ဆောင်ချက်တွေရှိရမယ်လို့အလေးထားပြောကြားပြီးအဆိုပြုခဲ့ပါတယ်။ဒီကိစ္စဆွေးနွေးတာတွေတော်တော်များများရှိခဲ့လို့စိတ်ဝင်စားသူအားလုံးနဲ့အတူတကွအလုံးလုံးနေပါတယ်။အားလုံးကိုအတူစုစည်းပြီးဒီကိစ္စဖြေရှင်းဖို့ရေဒိုနဲ့ရေရှည်ရည်မှန်းချက်အလားအလာတွေကိုရှာဖွေနေပါတယ်။ခိုင်ခိုင်မာမာနဲ့လက်တွေ့ကြကြပူးပေါင်းဆောင်ရွက်နိုင်မယ့်အရာတွေကိုအလေးထားစဉ်းစားနေပါတယ်
။စင်ကာပူနိုင်ငံခြားရေးဝန်ကြီး VVM Balakrishnan ကရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးစတင်လှုပ်ဆောင်ဖို့ကိစ္စဟာအာဆီယံအဖွဲ့ရဲ့ချက်ချင်းဦးစားပေးကိစ္စဖြစ်တည်ရှိနေစေပဲလို့သူ့ရဲ့အာဆီယံလှုပ်ဖော်ကိစ္စတွေကိုပြောခဲ့ပါတယ်။ဇွန်လ31ရက်နေ့ရွှေဆွဲနဲ့ထုတ်ပြန်ခဲ့တဲ့52ကြိမ်မြောက်အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးရဲ့ပူးတွဲကြေညာချက်မှာတော့စာပေပေါင်း88ပိုက်ပါဝင်ပြီးမြန်မာနိုင်ငံရိုဟင်ဂျာကိစ္စကိုစာပေ63နဲ့64မှာအကြံဉာဏ်ရေးသားဖော်ပြထားပါတယ်။အဲ့ဒီစာပိုက်တွေမှာရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာအရေးကိစ္စမြန်မာနိုင်ငံရဲ့ရှင်းလင်းတင်ပြချက်ကိုအာဆီယံနိုင်ငံခြားရေးဝန်ကြီးတွေအနေနဲ့ကြားနာခဲ့ရကြောင်းဒီကိစ္စအတွက်အကူအညီပေးရင်အာဆီယံရဲ့အခမ်းအနားကိုမြှင့်တင်ဖို့ထောက်ခံကြောင်းဒုက္ခသည်တွေနေရပြန်ရေးကနဦးအကဲဖြတ်ချက်ကိုမြန်မာနိုင်ငံနဲ့လုံဆောင်နေတယ်လို့မြန်မာအစိုးရအစိုးရကိုယ်တိုင်အဖွဲ့နဲ့အတူအာဆီယံတွင်းမှုချုပ်ရုံးနဲ့အာဆီယံလူသားချင်းစာနာမှုအထောက်ပံ့ပေးရေးညှိနှိုင်းရေးစင်တာ AHA တို့ကောက်ဆက်စ်ဘဇားကိုတွားရောက်ခဲ့ကြောင်းဒီပကပြည့်ရတဲ့အခြေခံပြဿနာကိုဖြေရှင်းဖို့ခိုင်မာတည်တံ့ပြည်စုံတဲ့အဖြစ်တရားရှာကြံဖို့နဲ့ထိခိုက်ခံစားနေရတဲ့လူအဖွဲ့စည်းပြန်လည်တည်ဆောက်နိုင်ဖို့တင့်လျော်တဲ့ပတ်ဝန်းကျင်ကိုဖန်တီးပေးဖို့အာဆီယံအဖွဲ့အစည်းနဲ့အလေးထားပြောကြားကြောင်းစတဲ့ချက်တွေကိုဖော်ပြထားပါတယ်။ Washington အခြေစိုက် National War College ကပေါမောက်ခဇာချရီအဘူဇာရဲ့အဆိုအရမြန်မာနိုင်ငံအတွက်တန်တမာရေးအရဖိအားပေးခံနေရတဲ့ရွန်ဂျာအရေးကိစ္စဟာအာဆီယံအဖွဲ့အတွင်းအပြင်းထန်ဆုံးသဘောထားကွဲလွန်မှုကိုဖြစ်စေပါတယ်။မလေးရှားတနိုင်ငံတဲကပဲဒီကိစ္စကိုဖြေရှင်းဖို့ဖိအားပေးနေပြီးအင်ဒိုနီးရှားကတော့မလေးရှားလောက်ပြင်းထန်တာမရှိဘူးလို့ဆိုပါရယ်မြန်မာနိုင်ငံအနေနဲ့အာဆီယံအဖွဲ့အတွင်းထိုင်းဗီယက်နမ်နိုင်ငံတို့အပြင်ဖိလစ်ပိုင်နိုင်ငံစီကလည်းရိုင်းပေးကူညီမှုတွေရရှိနေကြောင်းပေါမောက်ခဇာချရီအဘူဇာကပြောကြားကြောင်းပါခင်ဗျာ